သမရဦးဝင်းမြင့်နဲ့ဒုတိယသမရနှဦးလွှတ်တော်ဥက္ကဋ္ဌနှဦးနဲ့တမရောကကွေဦးစီးချုပ်တို့က2019ခုနှစ်နှစ်သစ်အတွက်စုဆောင်စကားတွေကိုအတိအကျပြောဆိုထားကြပါရယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့လူမှုအတွက်နှစ်သစ်စုဆောင်စကားတီးခြားပြောဆိုတာမရှိဘဲတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုနှစ်ကူတဝန်လွှာပေးပို့တယ်လို့သတင်းတွေမှာဖော်ပြပါရယ်ခေါင်းဆောင်အတိအကျရဲ့စုဆောင်စကားတွေကိုကုကြကြောသိန်းကကောက်နှုတ်စုစည်းပြီးတော့ရန်ကုန်မြို့ကနေပေးပို့ထားပါရယ်
လောင်လာမင်းတွေအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစရက်ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပိုးပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပါအပ်ပါတယ်လို့သမရဦးဝင်းမြင့်ကသူ့ရဲ့နှစ်သစ်ကူစုတောင်းစကားထဲမှာပြောသွားပါတယ်။တွေ့ကြုံရင်ဆိုင်နေရတဲ့အခက်အခဲအကြက်တွေကိုလည်းအမှန်တရားနဲ့တရားမျှတမှုကိုလက်ခံထားပြီးဖြေရှင်းခြင်းဖြင့်ကျော်လွှားလွန်မြောက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းလည်းပြောပါတယ်။ပြည်တော်စုငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းစဉ်တွေမှာပို့ပြီးတော့ပူပေါင်းဆောင်ရွက်ကြဖို့လူလူကိုပန်ကြရင်နှစ်သစ်စုတောင်းစကားပြောသွားပါတယ်
။မိဘပြည်သူများအားလုံးကောင်းကျိုးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနိုင်ရပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်။ဒီမိုစီဖရဲရှေ့ခီးကိုဆက်လက်တက်ကြွစွာပါဝင်နိုင်ရပါစေလို့ဆန္ဒပြုရပါတယ်ခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့နှစ်သစ်စုတောင်းစကားတရားပြောဆိုတာမရှိဘဲတိုင်းနာလနဲ့ကင်ဖွဲ့ရီနဲ့နိုင်ငံရေးပါတီတွေစီကိုနှစ်သက်ကူတဝန်လာပေးပို့ခဲ့တယ်လို့ပြည်ရင်းထုတ်ပုဂ္ဂလိကသတင်းစာတချို့မှာရေးသားဖော်ပြကြပါတယ်။ဒီဇင်ဘာလ29ရက်နေ့ရက်စွဲနဲ့အဲ့ဒီတဝန်လာကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကလက်မှတ်ရေးထိုးထားပြီးအမျိုးသားပြည်နယ်တင်မြှင့်ရေးနှင့်ငြိမ်းချမ်းရေးဘုဒ္ဓနာဥက္ကဋ္ဌနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ကပေးပို့သည့်နှစ်သက်ကူတဝန်လာအားကြည်ကြည်ရင်းနှီးစွာပေးပို့အပ်ပါသည်။နှစ်သက်တွင်ပျော်ရွှင်ချမ်းမြေပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါသည်လို့ဖော်ပြထားပါတယ်။ပြန့်ဝေခြင်းဆိုတာမှာတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအစုအဖွဲ့ဒုတိယဥက္ကဋ္ဌအတွင်းရေးမှူးများအားလုံးအဖွဲ့ဝင်များအားလုံးကိုလက်မှတ်ဖော်ပြထားပါတယ်ဒုတိယသမ္မတတည်ဦးမြင့်စွေကတော့ငြိမ်းချမ်းရေးနှင့်အမျိုးသားပြည်နယ်တည်မြဲရေးအမြန်ဆုံးရဖို့ဆုတောင်းစကားပြောထားပါတယ
်နှစ်သက်မှာတိုင်းသားပြည်သူတရလုံးမျှော်လင့်တောက်တနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်နယ်တည်မြဲရေးတို့ကိုအမြန်ဆုံးရရှိပြီးပြည်သူတို့ရဲ့လူမှုစီပါဘဝများအဖက်ဖက်ကမြင့်မာတိုးတက်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။တိုင်းသားပြည်သူများအားလုံးနှစ်သက်မှာကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ
။ဒုတိယသမ္မတနှစ်ဦးဟင်နရီဗန်တီယူရဲ့ဆုတောင်းစကားမှာတော့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုတာကိုထည့်သွင်းဆန္ဒပြုသွားပါရစေ။
2018ခုနှစ်နှစ်ဟောင်းကုန်ဆုံးပြီး2019ခုနှစ်နှစ်သိပ်ကိုစတင်ရောက်ရှိချိန်မှာတိုင်းသားမြစ်ပါညီကိုမနမများအားလုံးမျှော်လင့်တောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးပါတဲ့ပြည်တွင်းငြိမ်းချမ်းရေးရှိရေးပြည်သူများရဲ့လူမှုစီးပွားဘဝဘုံမတွတ်တယ်ဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအားကျိုးမှန်တဲ့ဆက်လက်အကောင့်ထဲဖို့ဆောင်ရွက်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ
်ဒီကနေ့အချိန်ကာလဟာအမျိုးသားရင်ကြားစီတိုင်းရင်းသားစီလုံးမြေမြေရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်အာဒုံခွန်ဆိုင်ကျိုးပန်းဆောင်ရွက်နေတဲ့ကာလဖြစ်တယ်ဆိုတာကိုပြည်သူ့တော်ဥက္ကဋ္ဌဦးတီခွန်မြတ်ကသူ့ရဲ့စုတောင်းစကားထဲမှာအလေးထားပြောသွားပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ရာတည်ငြိမ်အေးချမ်းပြီးတရားဥပဒေစိုးမိုးဖို့အလွန်အရေးကြီးပါတယ်လို့ဦးတီခွန်မြတ်ကပြောပြီးစုတောင်းစကားဆိုထားပါတယ
်။လွတ်တော်များအနေဖြင့်လည်းတိုင်းသားပြည်သူများအတွက်တရားမျှတတဲ့ဥပဒေများပေါ်ပေါက်စေရန်ကိုယ်စွမ်းညံစွမ်းရှိတည်၍ကျိုးပန်းဆောင်ရွက်လျက်ရှိပါတယ်။ဒီခုလိုနေတဲ့မင်္ဂလာအခါသမယမှာမိမိတို့အားလုံးမျှော်လင့်တောင်းတနေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက်တိုင်းဒေသညီကိုမောင်မများအားလုံးအတူတကွလက်တွဲတည်ဆောက်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအပြန်အလှန်တည်မြှင့်လျက်ရှိပြီးငြိမ်းချမ်းခြင်းဖြင့်နိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့အတွက်အာဃာတအမုန်းတရားတွေအတ္တမာနတွေကိုစွန့်ပယ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တိုင်းမှာအစွဲကင်းစွာနဲ့ပူပေါင်းပါဝင်ဆောင်ရွက်ကြပါလို့အနုသာလူတော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကတိုက်တွန်းရင်းဆုတောင်းစကားပြောပါတယ်
။တယောက်အားနဲ့ယူသောမယတထောင်အားနဲ့ယူသောရဤဆိုသလိုစုပေါင်းအင်အားဖြင့်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြဖို့လည်းတိုက်တွန်းပြောကြားလိုပါတယ်။မြန်မာနိုင်ငံသားများအားလုံးနှစ်သက်မှာပျော်ရွှင်ခြင်းရှင်လန်းဝမ်းမြောက်ခြင်းဖြင့်ပြည့်စုံပြီးတရားချမ်းမြေသောဘဝများကိုပိုင်ဆိုင်နိုင်ကြပါစေကြောင်းနဲ့ဘာသာတရားတိုင်းအစုံမှများကိုအစဉ်နှလုံးသွင်းဆောင်ရွက်တတ်သူများဖြစ်ကြပါစေကြောင်းနှစ်သက်စုမုံကောင်းတောင်းအပ်ပါတယ်
။တမတော်ကောင်ရဲ့ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်သက်စုတောင်းစကားမှာတော့
ဒီမိုကရေစီရေမြို့သားပြည်နယ်တင်မြတ်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစတာတွေနဲ့ပတ်သက်လို့တရားဖော်ပြပြောဆိုသွားတာမှာပါပဲနှစ်သက်မှာမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေလို့ရိုးရိုးရှင်းရှင်းပဲနှုတ်ခွန်းဆက်တတ်ပြီးတော့ဆုတောင်းစကားပြောထားပါတယ်ဒုဒါအားလုံးဟာမိဘဘဝတိုးတက်ဖို့အတွက်လောကဆာသာဖို့လိုအပ်ကြတယ်လို့အားလုံးဟာလေအေးအေးချမ်းချမ်းနဲ့နေထိုင်လို့တဲ့ဆန္ဒရှိကြပ
ဒီနေ့မိဘပြည်သူများအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်ဖြစ်ပါကြောင်းကျွန်တော်ပြောချလိုပါတယ်မိဘပြည်သူများအားလုံးကိုယ်စိတ်နှင့်ပြည့်ကြမ်းမှချမ်းသာပါစေကြောင်းထပ်မံဆုမကောင်းတောက်ပါတယ်ခင်ဗျာဒီစုတောင်းစကားတွေအားလုံးကိုအစိုးရနဲ့တက်မလို့ရဲ့ဒီကနေ့ထုတ်သတင်းစာတွေအားလုံးနဲ့တရားဝင် Internet စာမျက်နှာတွေမှာအပြည့်အစုံဖော်ပြထားသလိုရုပ်သံလွှင့်ဌာနတွေကလည်းထုတ်လွှင့်ပေးပါတယ်ခင်ဗ